Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံနေကြခြင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American အတန်ကနေ2016ခုနှစ်မတ်လ9ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတူမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီညနေခင်းသတင်းတွေကိုမဲအေးတန်နာကျော်နဲ့အတူတင်ပြပေးသွားမှာပါတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားအခြေအနေတွေတင်မာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလေ့ကျင့်မှုစတင်လိုက်တာနောက်တစ်ခါဥရောပသမဂ္ဂနဲ့တူရကီခေါင်းဆောင်တွေကြားရွှေပြောင်းဝင်ရောက်သူတွေအရေးနဲ့ပတ်သက်လို့ဘယ်လ်ဂျီယံနိုင်ငံမှာတွေ့ဆုံဆွေးနွေးနေကြတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ရှိရတယ်မခင်ပြည်တွေ
ဟုတ်ကဲ့ပါရှင်လာမယ့်အစိုးရတဲ့အနေနဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့စည်းတဲ့အခါမှာဘယ်လိုစိန်ခေါ်မှုတွေကြုံရနိုင်ပွဲရှိပါလဲ
သူစိန်ခေါ်မှုဖြင့်စောင့်နေဆောင်ရမ်းနေတဲ့ပြဿနာတော့ဒိုင်းနာပြဿနာပါပဲ။ဒိုင်းနာတွေကကိုပိုင်ပြဋ္ဌာန်းခွင့်ဒိုင်းနာတွေလိုချင်နေတဲ့တန်းသူညီမျှခွင့်နဲ့သူတို့ကိုပိုင်အုပ်ချုပ်ခွင့်အစရှိတဲ့ကိစ္စတွေကိုဥပဒေထဲကပေးထားတဲ့
ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SND ပြောခွင့်ရဦးဆိုင်လိပ်ပါ။မကြခင်ပြည်စုံကိုနားဆင်နေပါတယ်။တခါချင်းပြည်နယ်မှာနေမင်းငင်းပွားမှုတွေကြောင့်ရေးပိဒုက္ခတွေတွေ့ကြုံနေရတဲ့အခက်အခဲနောက်ပညာရေးဥပဒေပြင်ပြောင်းလဲရေးတောင်းဆိုဆန္ဒပြမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံရတဲ့88မျိုးဆက်အဖွဲ့ကမန်နီတာသိန်းကိုဒီကနေ့မှာပြမဆုံးချင်းရုတ်ထိတ်တဲ့ဆိုတဲ့သတင်းအပြင်အမေရိကန်သမ္မတကရော်ဟောင်းနန်စီရီကင်တနင်္ဂနွေနေ့ကကွယ်လွန်သွားတဲ့အကြောင်းတွေကိုမကြခင်မှာစူးစီးတင်ပြပေးဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မဲအေးတနာကျော်တို့ကတက်လက်ညပေးကြပါမယ်ရှင်
မြောက်ကိုရီးယားဘက်ကလောလောလတ်လတ်နျူကလ িয়ার ဆန်သက်ပြလွတ်မှုတွေကြောင့်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြားအခြေအနေတွေပုံမတင်းမာလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဆင်ပြလုပ်နေကြပူးရဲစည်ရေးလေ့ကျင့်မှုတွေကိုစတင်လိုက်ပါပြီ
2016년키리졸부및포이글연습이한국군30여만명미군
တောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းလောက်နဲ့အမေရိကန်တပ်ဖွဲ့ဝင်18,000လောက်ပါဝင်တဲ့ Key Resolve နဲ့ Foil Eagle စီးရေးလေ့ကျင့်မှုဟာပမာဏအကြီးဆုံးပူးရဲစီးရေးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရသူကပြောသွားတာပါဒီစီးရေးလေ့ကျင့်မှုမစခင်နာရီပိုင်းအလိုမှာပဲဩဇာညောင်းတဲ့မြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကစီးရေးလေ့ကျင့်မှုကိုတံပြန်တဲ့အနေနဲ့အပြည့်အဝထိုးစစ်ဆင်မှုကိုလုပ်သွားမယ်လို့ကြေညာချက်ထုတ်ပြန်ချင်းချောက်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားစီးရေးလေ့ကျင့်မှုဟာမြောက်ကိုရီးယားကိုကျူးကျော်ဖို့ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကမှတ်ယူထားပါတယ်။ Pacific ဒေသနဲ့တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေပေါ်လည်ဝင်မှုယူပြီးတော့နျူကလ িয়ার တိုက်ခတ်မှုတွေလုပ်သွားမယ်လို့ပြင်းထန်တဲ့အသုံးအနှုန်းတွေသုံးပြီးတော့ချိန်ချောက်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်ဆင်ကျင်းပတဲ့စီးရေးလေ့ကျင့်မှုစတင်ချိန်ထဲမှာမြောက်ကိုရီးယားဟာအခုလိုချိန်ချောက်တဲ့ကြေညာချက်မျိုးထုတ်ပြန်လေးရှိပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့မစင်မချင်းလုပ်ရတွေကိုရပ်တန့်ကရပ်ဖို့နဲ့ချိန်ချောက်တဲ့အတိုင်းတကယ်လှုပ်ဆောင်လာမယ်ဆိုရင်တော့တောင်ကိုရီးယားဘက်ကပြက်ပြက်သားသားပြန်လည်တုံ့ပြန်သွားမှာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကဒေသနာတရားရုံးဝင်တစ်ခုထဲမှာတာလီဘန်တရားအသေးခံဘုံခွဲခဲ့လို့လူ73ဦးသေဆုံးပြီးတော့36ဦးကျော်ဒဏ်ရာရရှိသွားပါတယ်။ရှာကာတာမြို့မှာတနင်္လာနေ့ကဖြစ်ပွားတဲ့တိုက်ခိုက်မှုကြောင့်သေဆုံးဒဏ်ရာရသူတွေထဲမှာတော့ရဲဝင်တန်းတွေအမျိုးသမီးနဲ့ကလေးတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အသေးခံဘုံခွဲမဲ့သူကိုရဲကတိလိုက်ပြီးတော့တားဆီးဖို့စ조사ကြပေမဲ့လေသူ့ကိုဖမ်းချုပ်ဖို့လုပ်နေတဲ့အချိန်မှာပဲစစ်နက်တံကိုဖြုတ်လိုက်တာလို့ဒေတာလုံချုံရေးအရာရှိထက်ဆောင်လက်ထောက်ကော်မရှင်နာမင်းကြီးထရစ်ခန်ဆန်ကပြောပါရစ်ပြင်းထန်တဲ့ပောက်ကွဲမှုကြောင့်တရားရုံးအဆောက်အအုံမှာထိခိုက်မှုကြီးကြီးမားမားဖြစ်သွားပြီးတော့ကားအတော်များများလည်းပျက်စီးသွားခဲ့ပါရစ်ပါကစ္စတန်နိုင်ငံကတာလီဘန်အဖွဲ့ဝင်ဖြစ်ပြီးတော့ပါကစ္စတန်အစိုးရကပုံကန်နေတဲ့ဂျမာတူအာခရာစစ်သွေးကြောအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလုပ်တာလို့ပြောပါရစ်လူရည်အထူထက်ဆုံးပန်ချက်ပြင်းတဲ့အုပ်ချုပ်ရေးမှုကိုဘာသာရေးနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုမလုပ်ရတဲ့ဥပဒေပြုပြင်ပြောင်းလဲရေးလုပ်ဖို့တိုက်တွန်းလို့သူ့ရဲ့ကိုယ်ရံတော်ရဲကပြန်တက်ပြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီရဲကိုကြိုးမိတ်ပြစ်ဒဏ်ချခံရပြီးတဲ့နောက်ဒါကိုလက်တော့ပြန်ပြီးတော့အခုလိုတိုက်ခိုက်တာလို့သတင်းတောက်တွေကိုပို့တဲ့သူတို့အဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ရှင်။
ဖိလစ်ပိုင်တောင်ပိုင်းဒေသကို IS စစ်သည်ကြောတွေထိန်းချုပ်လာလိမ့်မယ်လို့ဖိလစ်ပိုင်မွတ်စလင်သဘုံကောင်းဆောင်ကသတိပေးပြောဆိုလိုက်ပါတယ်ဖိလစ်ပိုင်အစိုးရနဲ့သဘုံတွေကြားကငြင်းငြိမ်းရေးသဘောတူညီမှုတစ်ခုအဖြစ်နဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့အဆိုပြုချက်မူကြမ်းကိုဖိလစ်ပိုင်လွှတ်တော်ကပယ်ချလိုက်တာကိုမကျေနပ်တာကြောင့်ဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တုန်းက IS စစ်သည်ကြောတွေကမန္တနအုံမှာတပ်သားသစ်စုဆောင်းမှုကြိုးစားနေကြပေမဲ့2014ခုနှစ်တုန်းကအစိုးရနဲ့လက်မှတ်ထိုးထားတဲ့ငြင်းငြိမ်းရေးသဘောတူညီမှုက ကိုပိုင်အုပ်ချုပ်ရေးရဖို့အကောင်းဆုံးအဖြေရှာမှုဖြစ်တယ်လို့ပြောပြီးတော့ IS တွေကိုနားချခဲ့ရတာဖြစ်တယ်လို့ MILF Moro Islamic လူမျိုးရေးတပ်ဦးခေါင်းဆောင်မူရက်အီဘရာဟင်ကပြောပါတယ်ဒါပေမဲ့လည်းမွတ်စလင်လူနည်းစုတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်နေမီရဖို့အဆိုပြုချက်မူကြမ်းကိုအတည်ပြုလက်ခံဖို့နှောင့်နှေးတာဟာစိတ်ပျက်စရာကောင်းပြီးတော့IS နဲ့တခြားသဘောထားတင်းမာတဲ့သဘုံအဖွဲ့ငယ်တွေဘက်ကအခြေအနေကိုအခွင့်ကောင်းယူသွားလိမ့်မယ်လို့ MILF သဘုံကောင်းဆောင်ကသတိပေးခဲ့ပါရယ်ဖိလစ်ပိုင်တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့သဘုံနေနဲ့အစိုးရကြားတိုက်ပွဲတွေအတွင်းလူပေါင်းတသိန်းခွဲလောက်အသက်ဆုံးရှုံးခဲ့ပါရယ်ခင်ဗျာ
အီရန်နိုင်ငံမှာရင်းနှီးရောင်းချမှုနဲ့ပတ်သက်လို့အာဂရီလိုက်စားလို့အတန်းထောင်ပေါင်းများစွာချမ်းသာတဲ့တထေတူနဲ့နောက်နှစ်ဦးကိုအီရန်တရားရုံးတရုံးကတည်ရန်ချလိုက်ပါရယ်တထေကြီးဘာဘက်ဆန်ဂျာနီဟာအီရန်နိုင်ငံရဲ့အချမ်းသာဆုံးပုဂ္ဂိုလ်တစ်ဦးဖြစ်ပြီးတော့ပိုင်ဆိုင်မှုကဒေါ်လာ10,400ရှိတယ်လို့ခန့်မှန်းရပါတယ်။သမ္မတဟောင်းမာခ်မုတ်အာခ်မာဒနီဂျက်တာဝန်ယူစင်မှာအစိုးရကိုစားရင်းနှီးရောင်းချတော့ဒေါ်လာ10,000ကျော်ကိုသူ့အိတ်ထဲထည့်တယ်လို့ဆွဲဆွဲခန့်ရတာပါ။သမ္မတဟာဆန်ရူဟာနီတက်လာပြီးတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးဦးစားပေးစလုပ်ဆောင်ပြီးတော့တိတ်မကြခင်2013မှာပဲသူဖမ်းခံရတာဖြစ်ပါတယ်။တနင်္ဂနွေနေ့မှာပြည်တံချခံရတဲ့အမျိုးသား၃ဦးအနေနဲ့ဒီဆုံးဖြတ်ချက်ကိုအယူခံဝင်ခွင့်ရှိပါတယ်။အီရန်နိုင်ငံရဲ့အကြီးဆုံးဗန်နာရေးလုပ်ငန်းတစ်ခုဖြစ်တဲ့ဘန်ဂျီတစ်ခုကနေဒေါ်လာ10,000ကျော်ကိုစာရွက်စာတဲ့အတူနဲ့ချိခဲ့လို့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပြီးတော့အဲဒီတော့ကအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့ဘီလင်နာတထဲကြီးမဟာဖာရစ်အမီယာကိုစ်ရာဗီကိုလွန်ခဲ့တဲ့နှစ်နှစ်ကပဲသေတံပေးခဲ့ပါတယ်ရှင်။
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရယ်ရွှေပြောင်းဒုက္ခသည်တွေဥရောပကိုဝင်ရောက်လာမှုအရှိန်ဟုန်ရော့ကျသွားအောင်ဆောင်ရွက်ဖို့နဲ့ပတ်သက်လို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့တူရကီအစိုးရအာဏာပိုင်တွေဒီကနေ့တွေ့ဆုံဆွေးနွေးကြပါရယ် Greece နဲ့ Macedonia နိုင်ငံတွေဆက်မှဥရောပကိုသွားဖို့အတွက်ထောင်တောင်းချီတဲ့ဒုက္ခသည်တွေတောင်းတင်နေစင်မှာပဲအခုလိုတွေ့ဆုံဆွေးနွေးကြတာပါ Brussels မြို့မှာကျင်းပတဲ့အရေးပေါ်အစည်းအဝေးမှတိုင်ခင်မှာ EU ခေါင်းဆောင်တွေကရွှေပြောင်းဝင်ရောက်သူတွေဝင်ရောက်လာရ Balkan ဒေသကလမ်းကြောင်းတွေကိုပိတ်ပစ်ဖို့ EU ရဲ့သဘောတူညီချက်မူကြမ်းကိုကြေညာဖို့ရှိတယ်လို့ပြောဆိုခဲ့ပါရယ်အထူးသဖြင့်ဆီးရီးယားအာဖဂန်နစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေအနေနဲ့ဂျာမနီနဲ့စကန်ဒီနေးဗီးယားနိုင်ငံတွေကိုဝင်ရောက်မှုတာစီပိတ်ပင်တဲ့အနေနဲ့အခုခါမှာမက်ဆီဒိုနီးယားနိုင်ငံမြောက်ပိုင်းကဒီနိုင်ငံတွေဟာသူတို့ရဲ့နယ်စပ်တွေကိုပိတ်ထားလိုက်ပါပြီ2015ခုနှစ်နှစ်ဆန်းပိုင်းကစလို့ရေချောင်းကနေတဆင့်ဂရိနိုင်ငံကိုဝင်ရောက်လာသူသသန်းနီးပါးအထိရှိနေပြီးတော့ဒီရွှေပြောင်းဝင်ရောက်သူတွေအနေနဲ့အန်ရရှိတဲ့လမ်းကြောင်းကနေဖြတ်တန်းဝင်ရောက်မှုနဲ့ EU ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒနဲ့ကဲ့ညီခြင်းမရှိတဲ့သူထောင်ပေါင်းများစွာကိုပြန်ခေါ်ဖို့ EU ခေါင်းဆောင်တွေဟာတူရကီကိုတိုက်တွန်းနေတာပါတူရကီနိုင်ငံဟာဆီးရီးယားနိုင်ငံတစ်ခုတည်းကဒုက္ခသည်ပေါင်း 1.8 သန်းကျော်ကိုလက်ခံထားရပြီး EU နဲ့ဆီးရီးယားရဲ့ဒီတခြားအိမ်နီးချင်းနိုင်ငံတွေအနေနဲ့လည်းဒီဒုက္ခသည်တွေအကူအညီပေးရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
တူနီရှားနိုင်ငံလီဗျာနယ်စပ်နားကစစ်စခန်းတစ်ခုနဲ့ရဲစခန်းကိုတိုက်ခိုက်ခဲ့တဲ့စစ်သွေးကြွ22ဦးကိုအစိုးရတပ်ဖွဲ့ဝင်တွေကတပ်ပစ်လိုက်ပြီလို့ပြည်ထရေးဝန်ကြီးဌာနကပြောပါရယ်။နိုင်ငံအရှိတောင်ပိုင်းကဘန်ဂါဒိန်းမြို့မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရဲသား4ဦးနဲ့စစ်သား2ဦးမကသေဆုံးသွားတယ်လို့အရာရှိတွေကဆိုပါရယ်။ပစ်ခတ်မှုတွေဆဖြစ်ပြီးတဲ့နောက်မှာမြို့သူမြို့သားတွေအိမ်ပြေမထွက်ကြဘူးအာဏာပိုင်တွေကတိုက်တွန်းပါရယ်။ IS Islamic စစ်သွေးIS Islamic အစိုးရတွေအပါအဝင်စစ်သွေးကြွတွေနေဆက်ဖြတ်ကျော်ပြီးတော့လီဗျားနိုင်ငံထဲမှာတိုက်ခိုက်မှုတွေပြုလုပ်တာကိုစိုးရိမ်မှုတွေတိုးဝါလာနေပြီးတော့အနောက်တိုင်းကစစ်တပ်တွေကတော့တူနီရှားတပ်ဖွဲ့တွေကိုအကူအညီပေးနေတာပါလီဗျားနေဆက်လုံခြုံရေးအတွက်လက်ချင်တင်နန်းပေးဖို့ဗြိတိန်နိုင်ငံကစစ်သားအယောက်20ပို့ပေးမယ်လို့အရင်တစ်ပတ်ကပဲကြေညာသွားခဲ့ပါတယ်ရှင
်လာမယ့်ထွေထွေရွေးကောက်ပွဲမှာ Republican Party ကဘီလင်နာတထေးကြီး Donald Trump နဲ့ရှင်ပြိုင်ဘက်ဖြစ်လာဖို့မျှော်လင့်ထားကြောင်း Democratic Party သမ္မတလောင်းနေဖြစ်တဲ့ Hillary Clinton နဲ့ Bernie Sanders တို့ကမနေ့ကပြောဆိုခဲ့ကြပါတယ် Michigan ပြည်နယ် Flint မှာကျင်းပတဲ့ Democratic Party စကားစစ်ထိုးပွဲမှာဒီပြိုင်ဘက်သမ္မတလောင်းနှစ်ဦးဟာ Republican Party သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲမှာလို့ပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေမလုံမိအောင်ထိန်းသိမ်းခဲ့ကြပါတယ်သူဦးဆောင်တဲ့အစိုးရအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့ပူအာယုံဆိုင်လှုပ်ဖို့လိုတယ်ဆိုတာဘာကြောင့်လဲလို့အဖြေရှာရင် Republican တွေရဲ့ပြုမှုလုတ်ကင်နေပုံတွေကိုကြည်ကြီးအဖြစ်သိနိုင်တယ်လို့ Bernie Sanders ကပြောပါတယ်စကားစစ်ထိုးပွဲအတွင်း Mr. Sanders ကအလုပ်လက်မဲ့မှုတွေဖြစ်ပွားစေခဲ့တဲ့မြောက်အမေရိကကုန်သွယ်ရေးလွတ်လပ်ခွင့်သဘောတူညီချက်အပြင်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုပုံမှန်ဖြစ်ဖို့သဘောတူညီချက်ကိုထောက်ခံခဲ့တဲ့ Hillary Clinton အပေါ်ဝေဖန်ခဲ့ပါတယ် Mrs. Clinton ကတော့ ဆက်မှုလုပ်ငန်းတွေအမေရိကမှာယင်းနှမြုံနယ်မှုတွေလှုပ်လာအောင်စူပေးဒံပေးစနစ်ကျင့်သုံးသင့်ပြီးအခြေခံအဆောက်အအုံလိုအပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းထောက်ပြသွားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအတွင်းကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့လက်နက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစုံစမ်းစစ်ဆေးတဲ့စနစ်ပိုကောင်းမွန်တိုးတက်အောင်လုပ်ဖို့ဆွေးနွေးတဲ့ပတ်သက်လို့တမရလောင်းနှစ်ယောက်လုံးကသဘောတူညီခဲ့ပေမဲ့လူများပြားသေးစေနိုင်တဲ့ပစ်ခတ်မှုအတွေ့တနက်ထုတ်လုပ်တဲ့သူတွေအနေနဲ့လည်းတာဝန်ခံသင့်တယ်ဆိုတဲ့အချက်ကိုတော့သဘောမတူခဲ့ကြပါဘူးခင်ဗျာ။
American ပြည်အောင်စုရဲ့အယောက်40မြောက်သမရဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူ Ronald Reagan ရဲ့ဇနီးဖြစ်တဲ့ Nancy Reagan ဟာတနင်္ဂနွေနေ့မှာနှလုံးရောဂါနဲ့ပဲကွယ်လွန်သွားခဲ့ပါတယ်။အသက်64နှစ်ရှိဖြစ်တဲ့ Mrs. Reagan ဟာ California ပြည်နယ် Bel Air မှာကွယ်လွန်သွားကြောင်း Reagan စာကြည့်လိုက်ကကြေညာသွားပါတယ်။ Nancy Reagan ရဲ့ရုပ်အလောင်းကို California ပြည်နယ် Simi Valley မှာရှိတဲ့သမရ Ronald Reagan စာကြည့်တိုက်ရဲ့ဒုက္ခမအုပ်ကူနဘေးမှာမြုပ်နှံမှာဖြစ်ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းဆောင်မတွေကိုတလဲတင်ပြပေးပါမယ်။ပြည်내နဲ့တိုင်းဒေသကြီးအစိုးရသစ်တွေပေါ်ပေါက်လာတော့မယ့်အပေါ်တိုင်းရင်းသားပါတီတချို့ရဲ့သဘောထားကိုအရင်ဆုံးကြည့်ရအောင်ပါ။ပြည်ထောင်စုအစိုးရသစ်ကိုမကြခင်ဖွဲ့စည်းတော့မယ့်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဦးဆောင်မယ်ဆိုတဲ့အပေါ်မှာရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကကြိုဆိုပါရယ်။အပြောင်းလဲအတွက်တိုင်းရင်းသားလူမျိုးပေါင်းစုံက NLD ကိုတခဲနဲ့ထောက်ခံခဲ့ကြတာဖြစ်ပြီးဒီအပြောင်းလဲအတွက်တခြားအနိုင်ရတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။အထူးသဖြင့်ဒီလက်နက်ကင်အရေးမူရစေဝါပြဿနာနဲ့ဖွံ့ဖြိုးမှုနောက်ကျနေတဲ့ရှမ်းပြည်နယ်အတွင်းကအခြေအနေတွေကိုပူးပေါင်းဖြေရှင်းနိုင်ဖို့လည်းမျှော်လင့်နေကြတာပါ။မတ်တန်ကီထိုက်ကစူးစင်းတင်ပြထားပါရရှင်
။ပြည်ထောင်စုအစိုးရသစ်ကိုဖွဲ့စည်းတော့မဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတိုင်းဒေသကြီးနဲ့ပြည်내အစိုးရဝန်ကြီးချုပ်ယာရုတွေကိုရယူမယ်လို့ပြောဆိုထားတဲ့အပေါ်ရှမ်းပြည်နယ်တွင်လွှတ်တော်အမတ်နေရအတော်များများရရှိထားတဲ့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကကြိုဆိုပါတယ်။ဒါ့ပြင်တခြားအနိုင်ရပါတီတွေနဲ့ပါပူးပေါင်းဖို့ကိုလည်းတိုက်တွန်းတယ်လို့ SNLD ရဲ့ပြောခွင့်ရဆိုင်းလိပ်ကပြောပါတယ်
။2008ဖွဲ့စည်းပုံရဲ့ဤထားချက်ရစဉ်တို့မှန်တယ်ပေါ့နော်။တို့လုပ်ပုံကိုင်းကြီးတွေမှန်တယ်လို့ပြောရမှာပေါ့။ဒါပေမဲ့တိုင်းနာစီလုံးညီညွတ်ရေးအမျိုးသားပြန်လည်ရေးကြားစီရေးဆိုတဲ့ရှုထောင့်ဘက်ကထက်တွေ့မယ်ဆိုလို့ရှိရင်တော့တခြားအနိုင်ရတိုင်းနာပါတီတွေကတော့သူတို့အနေနဲ့ participant လုပ်ဖို့ဥပပေါင်းဆောင်ရွက်မှုတွေရှိဖို့တော့လိုအပ်တာပေါ့
NLD ပါတီဘက်ကလည်းအစိုးရအဖွဲ့တွေရဲ့ဥဆောင်မှုဘိုင်းကိုပါတီကရယူမှာဖြစ်ပြီးတခြားအနိုင်ရပါတီတွေနဲ့အစိုးရအဖွဲ့ကိုပူးပေါင်းဖွဲ့စည်းမှာဖြစ်တယ်လို့ပြောဆိုထားပြီးဖြစ်ပါတယ်အဓိကကတော့ရှမ်းပြည်နယ်မှာလက်ရှိတိုက်ပွဲတွေထောင်နဲ့ချီတဲ့စစ်ဆောင်ပြည်သူတွေရှိနေတဲ့အပြင်မူရစေဝါပြဿနာကလည်းအင်မတန်ကင်တွဲရအကဲဆက်လိမ့်မယ်လို့ SND ပြောခွင့်ရဆိုင်းလိပ်ကပြောပါတယ
်ပထမဆုံးကြီးကြီးမားမားတို့ရင်ဆိုင်ရမယ်ပြဿနာစိင်တို့ကိုစိင်ခေါ်မှုဖြစ်စောင့်နေဆောင်ရမ်းနေတဲ့ပြဿနာတော့ဒိုင်းနာပြဿနာပါပဲဒိုင်းနာတွေကိုပိုင်ပြထန်းခွင့်ဒိုင်းနာတွေလိုချင်နေတဲ့ဓာတ်လူညီမြခွင့်နဲ့တို့ကိုပိုင်အုပ်ချုပ်ခွင့်အစရှိတဲ့ကိစ္စတွေကိုဟိုဥပဒေတွေကပေးထားချက်ဒီမှာကပဲနိုင်ငံရေးနီလာရပါဘလို့ပုံစံမျိုးနဲ့ဆွေးနွေးညှိနှိုင်းပြီးတော့မှခေါ်ဆောင်ပေးနိုင်မလဲလုပ်ပေးနိုင်မလဲလိုက်လျောနိုင်မလဲပေါ့နော်အဲ့ဒါမှမလုပ်ဘူးဆိုလို့ရှိရင်တော့လက်နက်ကင်ပဋိပက္ခကိုထပ်ပြီးကြုံရနိုင်တာပေါ့အဲ့ကြောင့်မို့လို့အမျိုးသားပြန်လည်ရင်ကြားစီရေးလို့ပဲပြောပြောဒိုင်းနာသွေးစီညီလို့ပဲပြောပြောအဲ့ဒီကိစ္စကိုပထမဆုံးကင်ကွယ်တင်တယ်နောက်တစ်ခါမူရေးစီးပွားပြဿနာဒီဥစ္စာကိုကုညီဖြေရှင်းခြင်းမပြုဘဲနဲ့တော့ကျွန်တော်အင်းငင်းငင်းနဲ့ဟိုကနိုင်ငံကိုဥဆောင်သွားနိုင်ဖို့ဆိုတာမဖြစ်နိုင်ဘူး။တိုင်းရှမ်းပြည်နယ်အရေးကိုကင်တယ်သွားနိုင်ဖို့ဆိုတာလည်းလဲလောက်ဘူးလို့မြင်တယ်။နောက်ဆုံးတစ်ချက်ကတော့တိုင်းသားတွေရဲ့ပညာရေးကိစ္စပါ။တိုင်းသားတွေဖြစ်ကျင်နေတဲ့မိခင်ပါရစကားကိုအခြေခံတဲ့ဒီပညာရေးကိစ္စကိုမခေါ်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒါလည်းပဲတိုင်းသားတွေအနေနဲ့ဥဆောင်ပါတီကြီးနိုင်ငံတစ်ခုလုံးဥဆောင်တဲ့ပါတီကိုအမြင်တောင်းသွားနိုင်တာပေါ့နော်အဲကြောင့်အဲ့ကိစ္စတွေကိုပဲအရင်ဆုံးလှုပ်ဆွေးခြင်းနဲ့လှုပ်တဲ့နယ်လို့မြင်ပါတယ်ခင်ဗျာ
ဒါပေမဲ့အရသာအစိုးရတဲ့လက်ထက်မှာရှမ်းပြည်နယ်တွင်တိုက်ပွဲတွေရက်စဲမဲ့အလားအလာကမျှော်လင့်ချက်နှဲတယ်လို့တန်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြောခွင့်ရမိုင်အိုက်ကျော်ကပြောပါတယ
်အာလူထုကတင်ရောက်တဲ့အစိုးရဖွဲ့လူထုကတင်ရောက်တဲ့အဖွဲ့အစည်းလို့ရှင်တော့အာကျွန်တော်ကတော့ဘာမှတော့ပြောစရာမရှိဘူးအာဒါပေမဲ့အစိုးရပြောလို့ဒီဒီကတည်းကဒီပိုင်ရဲ့အာလူထောင်ချက်ရိုးတာပိုင်ရဲ့ဟို ဆောင်ရွက်မှုကိုဘယ်လိုမှဝန်ကြီးနိုင်မယ်အစိုးရမရှိဘူးဆိုတော့ကျွန်တော်ထင်တာတက်တော့ရတော့ပုံပြီးပြန်လာနိုင်တယ်
တိုင်းသားရင်းနဲ့ငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့ဒီဇိုင်းမှတ်မှတ်ပြောဆိုထားတာဖြစ်ပါတယ်ဒါပေမဲ့2015ရွေးကောက်ပွဲပြီးနောက်ပိုင်းရှမ်းပြည်နယ်တွင်အပြစ်ရ RCSS SSA တပ်ဖွဲ့တွေနဲ့အပြစ်ရမထားတဲ့တအောင်းပလောင်တပ်ဖွဲ့ TNL တို့ရဲ့တိုက်ပွဲတွေပြင်းထန်ပြီးထောင်နဲ့ချီတဲ့ဒေသခံတွေစစ်ဘေးရှောင်နေရတယ်လို့ကချင်လူမျိုးရေးတပ်မတော် KIA ကလည်းရှမ်းပြည်နယ်တွင်မှာတပ်မဟာ6ကိုမကြခင်ကပဲတိုးချဲ့ဖွဲ့စည်းလိုက်ပါတယ်။အနောက်ဖက်ခြမ်းရခိုင်ပြည်နယ်ဘက်မှာလည်းစစ်ရေးမအေးတဲ့အခြေအနေနဲ့ကြုံတွေ့နေရတာမို့ NLD အစိုးရအသစ်ကဒီအခြေအနေကိုကင်တွယ်နိုင်ဖို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်ရှင်။
ကြတော့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကို NLD ကဦးဆောင်ဖွဲ့စည်းမဲ့ပေါ်မှာတိုင်းရင်းသားအဖွဲ့အစည်းတချို့ရဲ့အမြင်သဘောထားတွေကိုမတ်တင်ကြီးထိုင်စုစည်းတင်ပြခဲ့တာပါ။ချင်းပြည်နယ်ဘက်ကရေပိဒုက္ခသည်တွေနေထိုင်ရေးအခက်ကြုံနေရတာကိုလည်းတလဲတင်ပြချင်ပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်နယ်စပ်မှာရှိနေတဲ့ရေပိသင်းပြည်သူ1000ကျော်ဟာစကိုင်းတိုင်းနဲ့ချင်းပြည်နယ်အစိုးရအာဏာပိုင်တွေအကြားကဒီနယ်မြေအငင်းပွားမှုတွေကြောင့်နေထိုင်ရေးအတွက်စိုးရိမ်နေကြပါတယ်။ရေပိဒုက္ခသည်တွေဖြစ်နေတဲ့တွီးခင်ဆန်ရွာနဲ့တွီးတွန်းရွာသားတွေနေထိုင်တဲ့စခန်းကိုနေရာပြောင်းရွှေ့ဖို့စကိုင်းတိုင်းအစိုးရအဖွဲ့တွေကဖိအားပေးပြောဆိုနေပြီးတော့ဒေသခံတွေကတော့ပြောင်းရွှေ့ဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်။ဒီချင်းတွေကိုတော့စုံစမ်းမေးမြန်းထားတဲ့ VU သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်နဲ့ချင်းမြစ်နယ်သုံးဆာမြို့နယ်စကြားမှာရှိတဲ့ရေဘေးဒုက္ခသည်တွေဖြစ်နေတဲ့တွီးခင်ဆန်ရွာနဲ့တွီးတွန်းရွာသားတွေနေထိုင်တဲ့စခန်းကိုနေရာပြောင်းရွှေ့ပေးဖို့စကိုင်းတိုင်းအစိုးရအဖွဲ့ကနေဖိအားပေးပြောဆိုခဲ့တယ်လို့လူမှုကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ဇူမီဒေတာဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာပေါ်ပါကခုလိုပြောပါတယ
်။ဒီလိုလိုဆိုအဲ့မှာစခန်းချတော့သူတို့ကအဲ့ဒါလဲကျွန်တော်ချင်းပြည်နယ်ပဲဇူမီနေတော့ဝင်ကြီးချုပ်တွေလာပြီးမှသူတို့ကဒါကစကိုင်းတိုင်းဖြစ်တယ်ဆိုပြီးသူကငင်းခုန်ကြီးကြတာပေါ့ကြာ။အဲ့ဒါမကဘူးမနေကအောက်ကယွာကချင်းပြည်နယ်ဆဲမှာရှိတဲ့ချင်းတုံယွာလဲအဲ့ဒါချင်းပြည်နယ်ဆိုပြီးထပ်ပြီးမှသူတို့အဲ့ယွာဟောင်းတယွာကိုလဲသူတို့ကပြန်လဲဒီမှာအစိုးရဖွဲ့ရနေတာပြီးတော့သူတို့ကဖိပါမင်းတို့ယွာဘူးဆိုပြီးမှပြန်မောင်းထုတ်ချင်တာပေါ့။အခုလက်ရှိကသူတို့ကပြန်လာပြီးမှမင်းတို့ကဒီအနေမရှိဘူးဆိုရင်ဒီလ15ရက်ဆိုရင်ညကောချက်နဲ့မင်းတို့ကြွာလုံးကတော့ဖြစ်စီးမယ်ဆိုပြီးမှတော့မှာထားတယ်
။ဒီပြဿနာအရင်ခံဟာရေဘေးတဲ့ဒုက္ခတွေနေထိုင်တဲ့တစ်တော်ကျိုးဝိုင်းနေရာဟာစကန်းတိုင်းပိုင်လိုက်နဲ့ချင်းပြည်နယ်ပိုင်နဲ့ဆိုပြီးအငင်းပွားနေရာကနေစကန်းတိုင်းဒေသခံအာဏာပိုင်တွေကပြောင်းရွှေ့ဖို့ဖိအားပေးလာတာလည်းဖြစ်ပါတယ်။လက်ရှိရေဘေးဒုက္ခတွေနေထိုင်တဲ့နေရာဟာချင်းပြည်နယ်သုံးဆန်မြို့နယ်အစဖြစ်ပြီးထပ်မံပြောင်းရွှေ့ဖို့အခက်အခဲရှိနေတယ်လို့သွေးခင်ဆိုင်ရွာရမီရဖသူဖြစ်တဲ့ပူအန်ဆိုင်ပွန်ကအခုလိုပြောပါတယ်
။အခုတော့ရေလည်းကောင်းကောင်းမရဘူး။ဆားစရာလည်းမရှိဘူး။အိမ်လည်းမရှိဘူး။ဘူရီဆိုင်ရတော့အခက်အခဲများကြီးရှိတယ်
။သွေးခင်ဆိုင်ရွာနဲ့သွေးသွန်းရွာဟာပြီးခဲ့တဲ့နှစ်ကမိုးသည်တန့်စွာရွာသွန်းမှုကြောင့်ရွှေရွေတွေဖုံးလန်းသွားပြီးနယ်စပ်တက်တော်ကျိုးဝိုင်းမှာဒုက္ခသည်ရွာတဲ့အဖြစ်အခြေချနေထိုင်ခဲ့ကြတာဖြစ်ပြီးအင်ချီပေါင်း600ကျော်နဲ့လူရေထောင်ကျော်ရှိနေခဲ့ပါတယ်။နေတိုင်းသူအများစုဟာချင်းလူမျိုးတွေဖြစ်ကြပါတယ်ဒီလိုနေမြေနယ်နိမိတ်တတ်မှတ်မှုနဲ့ပတ်သက်လို့ဒီလပရမပတ်မှာစကိုင်းတိုင်းဒေသကြီးနယ်ဆက်ရေးရလုံခြုံရေးဝန်ကြီးနဲ့ချင်းမြစ်နယ်နယ်ဆက်ရေးရဝန်ကြီးတို့တွေ့ဆုံညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ဇူမီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အထွေထွေသွေးမှုလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥကင်ကန်းလျံကပြောပါတယ
်စကိုင်းတိုင်းကနေနယ်လုံဝန်နယ်ဆက်ရေးဝန်ကြီးတဲ့ဒီတော့ချင်းပြည်နယ်နဲ့နယ်လုံဝန်ကြီးလာတယ်သူတို့နဲ့ရောက်တယ်ဒါပေမဲ့သူတို့ဒီနယ်နေထားတဲ့တိမှမဟုတ်ကြဘူးလေဒါပေမဲ့မပြည်နိုင်ဘူးဖြစ်နေတာကဲဒါနေနေမိတ်တမမယ်ဆိုရင်တော့ဒီထောင်ဆုလွတ်တော်နေပဲဆုံးဖြတ်ရမယ်ထင်တယ်ကျွန်တော်ထင်တာလေဒါဥပဒေရှိတာကိုသူတို့ဒီတိုင်းမှုအစင်းပြည်နယ်အုပ်ချုပ်ရေးမှုအစင်းနေတော့ဆုံးဖြတ်လို့တော့မရဘူးထင်တာပဲလေငါကိုရှိတဲ့မိဘကိုကြည့်ပြီးတော့လွတ်တော်နေပြန်ဆုံးဖြတ်ပေးမှရမယ်ထင်တယ်ကျွန်တော်ဆယ်ရီမရောက်ခင်ကိုဗစ် -19 သတိပြခပ်ဖြင့်တွေးထွတ်တန်မှုဖြစ်မှလည်းကျွန်တော်ဆိုရင်လေ
ပြီးခဲ့တဲ့နှစ်ကသွေးခင်ဆန်ရွာနဲ့သွေးတွန်ရွာဟာရေဖုံးလွန်းသွားပြီးရေဘေးဒုက္ခကြုံနေရတဲ့အခြေအနေကိုနိုင်ငံပိုင်သတင်းစာကနေချင်းပြည်နယ်သုံးဆန်မြို့နယ်ထဲကလို့ရေးသားဖော်ပြထားပါတယ်။ရေကြီးမှုကြောင့်ရွာလုံးကျွတ်ပျက်စီးခဲ့ပေမဲ့လည်းအစိုးရအနေနဲ့ထိုက်တဲ့ကူညီထောက်ပံ့မှုပြန်လည်နေရာချစားပေးမှုလှုပ်ဆောင်တာမျိုးမရှိဘူးလို့လည်းလူမှုအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ဇုံမီဒေသအဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာပေါ်ပါကဆိုပါတယ်။လက်ရှိနှစ်ဖက်ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရကြားနယ်စပ်ငင်းပွားနေမှုကြောင့်ဒေသခံရေပိသင့်ပြည်သူတွေအတွက်နေထိုင်ရေးမှာအာမခံချက်မရှိသလိုပြောင်းရွှေ့နေထိုင်ရေးအတွက်စိုးရိမ်နေရတဲ့အခြေအနေမှာလည်းရှိနေပါတယ်ခင်ဗျာ
။ဒါကတော့ဒီ ချင်းပြည်နယ်ဘက်မှာရေဘေးဒုက္ခသည်တွေကြုံရတဲ့ခက်ခဲတချို့ကိုကိုနိုင်ကိုဝင်ကစူးစီးတင်ပြပေးခဲ့တာပါ။88မျိုးဆက်ဖွဲ့ကမန္တလေးတိုင်းကိုဒီကနေ့ရုံထုတ်တဲ့အကြောင်းကိုလည်းပြပြခြင်းပါတယ်။မကြသေးခင်ကအာနာပိုင်တွေဖမ်းဆီးခံခဲ့ရတဲ့88မျိုးဆက်ညဉ့်ညင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမန္တလေးတိုင်းကိုပထမဆုံးအချိန်အဖြစ်နဲ့ဒီကနေ့ရုံထုတ်ဆစ်ဆေးပါရတယ်။ပြီးခဲ့တဲ့နှစ်ထဲပညာရေးဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုဆန္ဒပြမှုတွေနဲ့ဆက်နွယ်ပြီးတော့ရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့မန္တလေးတိုင်းကတော့ဖမ်းဆီးမခံရခင်တရားခံပြေးအဖြစ်ကျင်းပခဲ့တဲ့ရဲရရှိကိုပြန်လည်တရားစွဲဖို့ကြိုးစားခဲ့တာပါ။အပြည့်စုံကိုဆက်သွယ်ဆောင်ထားတဲ့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါရရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့မောက်ခဲ့တဲ့ကျောင်းသားတပိတ်ကိုထောက်ခံဆန္ဒပြရဲဆိုကခွင့်ပြုမိမရပဲစီတန်းလှည့်လည်မှုပုံမှန်78နဲ့အင်းစိန်ထောင်တွင်းမှာထိမ့်သိမ်းခံရတဲ့မန္တလေးသိန်းကိုပထမအဆုံးအကြိမ်ဖြစ်မရမ်းကောင်းမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့တာပါ။သူမအနေနဲ့တရားရုံးနဲ့ဘာမှပူးပေါင်းဆောင်ရွက်မှုမလုပ်ဘူးလို့ပြောဆိုထားတဲ့အတွက်တရားရုံးထုတ်ချိန်မှာတရားလိုဘက်ကိုပဲစစ်ဆေးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်။ဒီနေ့ရုံးထုတ်ချိန်မှာတော့မန္တလေးသိန်းကသူမကိုတရားခံပြေးဖြစ်ကြီးညာထားတဲ့ရဲမှုကိုလည်းပြန်ပြီးတော့တရားဆွဲဆိုခဲ့ကြအောင်အခုလိုပြောပြပါတယ်
။လာတော့ကဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့တရားရုံးနဲ့မပူပါအောင်လေမခေါ်ဘူး။အဟိုသာအမကံမယူခံဝင်မထိုးဘူးပေါ့နော်ဒီနေ့လည်းသူကထပ်နေတယ်လေ။သူတို့တရားလိုခေါ်ပြီးဖြစ်တယ်။အဲ့ပေါ်မှာပြန်လည်းနေဖို့နေသူကမနေဘူး။ချက်နေနှာပြီးတော့လည်းမနေဘူးပေါ့အခုအဲ့လိုပြောထားတာလေ။သူတို့ကတရားလိုမေးပြီးကြီးတဲ့အခါမှာကိုရီယိုဘာပြောကြရှိတယ်ဆိုတဲ့အခါမှာကိုကမမေးပါဆိုတဲ့ဟာကိုကျမတို့ပြန်ပြောတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကဒီလောက်တရားခံပြေးဖြစ်ပြင်ညာထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစခန်းမှုအတဝင်းကိုတရားဆက်ဖို့ကိစ္စကဒီနေ့ပြည်ဆိုင်ရာရှင်းထုတ်ဥပဒေ6/9နဲ့ပြင်တဲ့ဟာကမရဘူးပေါ့နော်27ရက်နေ့ကျလို့ရှိရင်တော့ဥတိုက်ရှောင်ဥတိုက်ရှောင်မှုကိုတော့လက်ခံတယ်အဲကိုကနေပြီးတော့တရားလိုအဖြစ်နဲ့ဆွဲတဲ့ဟာကိုတော့သူတို့လက်မခံအောင်ပေါ့
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်တပိတ်မှောက်ခဲ့တဲ့ចောင်းသားတွေနဲ့အတူမန္တလေးသိန်းကိုတရားဆွဲဆိုထားတာပါအမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှောက်ခဲ့တဲ့ចောင်းသားခေါင်းဆောင်တွေကိုတော့ပုံမှန်78အပါဝင်အမှုပေါင်းအနည်းဆုံး20ကျော်ကနေ90လောက်ထိတရားဆွဲဆိုထားတာပါသူတို့အားလုံးဟာလာမယ့်ဧပြီလမှာစတင်မဲ့အစိုးရတက်လက်ထက်မှာပြန်လည်လွတ်မြောက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမန္တလေးသိန်းကတော့ဆိုပါတယ်
အစိုးရအဖြစ်ကတော့အကောင်းဆုံးလုံဆောင်နိုင်မယ်လို့ယုံကြည်တယ်အဓိကကကာလဝန်ရဲ့လက်အောက်မှာရှိတယ်ဒီထဲရေးဝင်ကြီးဌာနကာလဝန်ရဲ့လက်အောက်မှာရှိတယ်ပေါ့နော်ဒီထဲရေးဝင်ကြီးဌာနအဲ့အတွက်သူတို့တွေရဲ့တန်တက်မှုတွေသူတို့တွေရဲ့လုံဆောင်မှုတွေအပိုင်းအခန်းကဏ္ဍကလည်းအရေးကြီးတဲ့အခန်းကဏ္ဍဖြစ်နေတယ်အဲကာလဝန်ရဲ့ဩဇာတရားမှုကသမရရဲ့အချက်မှမရှိနေဘူးဆိုလို့ရှိရင်ဒါလုံဆောင်သမရရဲ့လုံဆောင်မှုအခန်းကဏ္ဍကတိတိယောက်လုံဆောင်ခွင့်ရလိမ့်မယ်လို့ယုံကြည်ပါတယ်ရှင
်မန္တလေးသိန်းဟာအရင်စစ်ဆိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်ခဲ့ပြီးနှစ်ရှည်ထောင်ဒဏ်ကြခံခဲ့ရသူတူဖြစ်ပါတယ်အကျဉ်းထောင်တွင်ထိမ့်သိမ်းခံရစဉ်အတွင်းမှာကျန်းမာရေးဆိုးဝါးမှုဒဏ်ကိုခံစားခဲ့ရပူပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကတော့ဘရင်နောင်ရဲစခန်းကရဲစခန်းမှုကိုယ်တိုင်ကသူမကိုပုံမှန်78နဲ့တရားဆွဆိုထားကြောင်းအကြောင်းကြားခဲ့ပြီးဖေဖော်ဝါရီလ24ရက်နေ့မှာတော့မရမ်းကောင်းမြို့နယ်တရားရုံးမှာတရားရင်ဆိုင်ရာမှာသူမအနေနဲ့အာမခံလျှောက်ခြင်းဒဏ်ငွေဆောင်ခြင်းတွေကိုလုပ်ပါမဟုတ်သလိုမိသီးကိစ္စကိုမှတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုတရားရုံးမှာပြောဆိုခဲ့တာကြောင့်သူမကိုအင်းစိန်ထောင်မှာထိမ့်သိမ်းထားဖို့အတွက်တရားရုံးကတခါတည်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်
ရရှိမြရှင်တမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆုံရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြယ်တော့မှာဖြစ်ပါတယ်စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အသစ်တက်လာမယ့် NLD အစိုးရအနေနဲ့ရောဘယ်လိုဆုံးဖြတ်ဆောင်ရွက်သင့်ပါသလဲတိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမယ့်အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239238999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါလိမ့်ရှင
်။တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကြားခဲ့ရပြီးတော့အခုနိုင်ငံတကာသတင်းတပုတ်ကိုလည်းလှည့်ပေးချင်ပါတယ်။တနင်္ဂနွေနေ့တုန်းကကွယ်လွန်သွားတဲ့အမေရိကန်သမ္မတကရော်ဟောင်းရဲ့အကြောင်းကိုပြောပြချင်ပါတယ်။အမေရိကန်သမ္မတကရော်ဟောင်းနန်စီရီဂင်ဟာအသက်96နှစ်မှာနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့ပါပြီ။ ကွယ်လွန်သူသမ္မတဟောင်းရော်နယ်ရေဂင်ရဲ့စနီးဖြစ်သူနန်စီရေဂင်ဟာအမေရိကန်သမ္မတကတော်တွေထဲမှာတော့ဩစာအညောင်းဆုံးသမ္မတကတော်တစ်ယောက်ဖြစ်ပါတယ်။နန်စီရေဂင်ရဲ့ဘဝအကြောင်းနဲ့သမ္မတကတော်တစ်ယောက်အနေနဲ့သူထားရခဲ့တဲ့အမွေအနှစ်တွေကဘာတွေလဲဆိုတာကိုတော့ VOA သတင်းတောက်စလက်တီဆာဟုတ်ရဲ့သတင်းကိုအခြေခံပြီးမအီးသနာကျော်ကပြောပြပါမယ်ရှင
်။သမ္မတကတော်ဟောင်းနန်စီရေဂင်ဟာအမေရိကန်သမိုင်းမှာဩစာအကြီးဆုံးသမရကတော်ဟောင်းတယောက်လို့အများကအမှတ်ယူထားကြပါတယ်။အမေရိကန်ပြည်အောင်စုမှာ1981ခုနှစ်ကနေ1989ခုနှစ်အထိတိုင်းပြည်ကိုအုပ်ချုပ်သွားတဲ့သမရဖြစ်တဲ့ခမွန်းတဲ့ရော်နယ်ရီဂင်ကတော့အယ်ဇိုင်မာရောဂါဝေနာကိုအကြကြီးခံစားသွားရပြီးတော့2004ခုနှစ်မှာကွယ်လွန်သွားခဲ့ပါတယ်။အရင်ကတော့သူတို့နှစ်ဦးလုံးရုပ်ရှင်မင်းသားမင်းသမီးတွေဖြစ်ကြပြီးတော့ဟောလိဝုဒ်မှာပဲတွေ့ကြ။နောက်1952ခုနှစ်မှာလက်ထပ်ခဲ့ကြပါတယ်။သူတို့နှစ်ဦးရုပ်ရှင်တကားမှာအတူသရုပ်ဆောင်ခဲ့ပူတာပါ။နောက်တော့ Mrs. Nancy Reagan သရုပ်ဆောင်လောကကနေအနားယူပြီးတော့အင်ရှင်မအဖြစ်နဲ့ပဲနေခဲ့ပါတယ်။1969ခုနှစ်မှာသူ့ရဲ့ခမွန်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်လာတော့သူ့ရဲ့တာဝန်တွေလည်းလိုက်ပါပြောင်းလဲခဲ့တာပါ။ပြည်နယ်အုပ်ချုပ်ရေးမှူးကတော်နေရာကနေပြီးတော့ Nancy Reagan က Foster Grandparents ဆိုတဲ့အကူအညီလိုအပ်နေတဲ့ကလေးတွေကိုအဖိုးအဖွားတွေနေရာကနေနှွေးထွေးကျင်းနာမှုပေးတဲ့အစီအစဉ်မှာပါဝင်လှူရှားခဲ့ပါတယ်။နောက်ပိုင်းမှာတော့ American လူငယ်တွေကြားကြီးထွားလာနေတဲ့မူရည်စေးပြဿနာကိုတိုက်ဖျက်ဖို့ Just Say No ဟဲ့အင်းလိုပဲညှင်းလိုက်ပါဆိုတဲ့လှူရှားမှုတစ်ခုကိုစတင်ခဲ့ပါတယ
်။ What should you do when someone offers you drugs?
Mrs. Reagan ရဲ့ဘဝမှာသူ့ရဲ့ခမွန်းကအမြဲအတိအကဖြစ်ပါတယ်။သူ့ရဲ့ခမွန်းတဲ့ Alzheimer ရောဂါခံစားရတော့ဒီရောဂါပျောက်ကင်းမှုဆေးရှာဖွေရေးသုတေသနလုပ်ငန်းတွေအတွက်သူအတိအကထားစူးစမ်းခဲ့ပါတယ်။စကားတူတူပြောတတ်တဲ့ Mrs. Reagan ကိုသူ့ရဲ့လှပကြော်ရှင်းမှုတည်ငြိမ်မှုတွေအတွက်အများကအချီးကျူးခဲ့ကြပေမဲ့လည်းသူ့ရဲ့စိတ်ဓာတ်ခိုင်မာပြင်းထန်မှုတွေဝေဖန်ခံရပြီးတော့အဲ့ဒီစိတ်ဓာတ်နဲ့ပဲသူ့ရဲ့ခမွန်းကိုအများကြီးလွှမ်းမိုးထားခဲ့တယ်လို့မျက်နာတွေလည်းရှိပါတယ်
။ Doing everything we can.
1984ခုနှစ်မှာလက်နက်ထိန်းချုပ်ရေးနဲ့ပတ်သက်လို့သမ္မတရေဂင်ကကျွန်တော်တို့လုံနိုင်သမျှလှုပ်ထားပါတယ်လို့ပြောတာကဇနီးတွေကဘေးကနေပြီးတော့စကားကိုအရင်ထောက်ပေးတယ်လို့ဝေဖန်မှုတွေရှိခဲ့တာပါ။သမ္မတရေဂင်လှုပ်ချံမှုစ조사ခံရပြီးတဲ့နောက်မှာတော့ Mrs. Reagan ဘေးရင်ဆရာနဲ့သူ့ရဲ့ခမွန်းရဲ့သွာလာမှုအချိန်စရာတွေကိုဆွဲခဲ့တယ်လို့ဆိုပါတယ်။ Mrs. Reagan ရဲ့နောက်ပိုင်းနှစ်တွေမှာတော့ Los Angeles မြို့ကနေအိမ်မှာမကျန်းမာတဲ့ခမွန်းဖြစ်သူကိုပြုစုခဲ့ပါတယ်။ခမွန်းနဲ့ဆုံမသွားပြီးတဲ့နောက်မှာတော့သမရဟောင်းရေဂန်ကိုဂုံပြုတ်ချင်းမြင့်တဲ့ပွဲလမ်းတွေမှာ Mrs. Reagan ကိုတွေ့ရတဲ့ပါတယ်ရှင်
။တနင်္ဂနွေနေ့ကကွယ်လွန်သွားတဲ့ American သမရကတော်ဟောင်း Nancy Reagan ရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်းကိုကြားခဲ့ရတာပါ။မအေးသနာကျော်ကတင်ပြပေးခဲ့တာပါရှင်။ကျမတို့ရဲ့ဒီကနေ့ဒီညနေခင်းရေဒီယိုအစီအစဉ် PP ချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာ VUA TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုလို့ရပါရဲ့ရှင်။အခုကတော့သတင်းချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင်
။မြောက်ကိုရီးယားဘက်ကလောလောလတ်လတ်နျူကလ িয়ার စမ်းသပ်ပစ်လွတ်မှုတွေကြောင့်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားအခြေအနေတွေပုံမတင်မလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဆင်ပြုလုပ်နေကြပူးတဲ့စီးရေးလေ့ကျင့်မှုကိုစတင်လိုက်ပါရစေ။တောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းလောက်နဲ့အမေရိကန်တပ်ဖွဲ့ဝင်18,000လောက်ပါဝင်တဲ့ Key Reserve နဲ့ Foil Eagle စီးရေးလေ့ကျင့်မှုဟာဒီအကြီးဆုံးပူးတဲ့စီးရေးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရသူကပြောပါတယ်ဒီစီးရေးလေ့ကျင့်မှုမစခင်နာယီပိုင်းအလိုမှာပဲဩဇာညောင်းတဲ့မြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကစီးရေးလေ့ကျင့်မှုကိုတံပြန်တဲ့အနေနဲ့အပြည့်အဝထိုးစစ်ဆင်မှုလုပ်သွားမယ်လို့ကြေညာချက်ထုတ်ပြန်ချင်းချောက်ခဲ့ပါတယ်ခင်ဗျာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကဒေသန္တရတရားရုံးဝင်တစ်ခုထဲမှာတာလီဘန်တယောက်ကအသေးခံဘုံးကွဲတိုက်ခိုက်ခဲ့တာကြောင့်လူ73ဦးသေဆုံးပြီးတော့36ဦးကျော်ဒဏ်ရာရသွားပါတယ်ရှကာဒာမြို့မှာတနင်္လာနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်တေဆုံးဒဏ်ရာရသူတွေထဲမှာရဲဝန်နှန်းတွေအမျိုးသမီးနဲ့ကလေးတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဖိလစ်ပိုင်တောင်ပိုင်းဒေသကို IS စစ်သွေးကြွတွေထိန်းချုပ်လာလိမ့်မယ်လို့ဖိလစ်ပိုင်မွတ်စလင်သဘုံကောင်းဆောင်ကသတိပေးပြောဆိုလိုက်ပါရယ်ဖိလစ်ပိုင်အစိုးရနဲ့သဘုံနေကြားကညီညွတ်ရေးသဘောတူညီမှုတစ်ခုအဖြစ်နဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့အဆိုပြုချက်မူကြမ်းကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကပယ်ချလိုက်တာကိုမကျေနပ်တာကြောင့်ဖြစ်ပါရယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ချင်းညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမတ်ဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ကျမကတော့ခင်ပြထွေးပါရှင် View American တန်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတို့ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေကျမတို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာမှကျမတို့ပြန်ပြီးတော့ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington.